အမေရိကန်အနေနဲ့ဂျာမနီဝန်ကြီးချုပ်ရဲ့ဖုန်းကိုခိုးနှားထောင်နေတယ်လို့ဆွဆွဲချက်တွေထွက်နေချိန်မှာဂျာမနီလည်းအဖွဲ့ဝင်ဖြစ်ပါတဲ့ဥရောပသမ္မဂထိပ်သီးဆွေးနွေးပွဲစတင်နေပြီးပြင်းပြင်းထန်ထန်တုံ့ပြန်နေကြပါတယ်။ဥရောပသမ္မဂအဖွဲ့ဝင်နိုင်ငံပေါင်း28နိုင်ငံကခေါင်းဆောင်တွေဟာဘယ်လ်ဂျီယံမြို့တော်ဘရပ်ဆယ်မြို့မှာဒီနေ့စတင်တွေ့ဆုံနေကြမှာ NSA လို့တုတ်ကခေါ်တဲ့အမေရိကန်မြို့သားလုံခြုံရေးအေဂျင်စီအနေနဲ့ဂျာမနီဝန်ကြီးချုပ်အန်ဂျလာမာကဲရဲ့လက်ကင်ဖုန်းကိုခိုးနှားထောင်နေဆိုတဲ့ဆွဆွဲချက်သတင်းတွေကဒီထိပ်သီးဆွေးနွေးပွဲကိုလွှမ်းမိုးနေပါတယ်။ဒီဖုန်းခိုးနှားထောင်တဲ့ကိစ္စအကြောင်းမေးမြန်းဖို့ဒီနေ့မနေ့ဆက်တော့မှာပဲဂျာမနီနိုင်ငံခြားရေးဝန်ကြီးကအမေရိကန်သမ္မတကိုဆင့်ခေါ်ထားရမှာဒီနေ့နှောင်းပိုင်းမှာသူတို့နှစ်ဦးတွေ့ဆုံကြဖို့ရှိပါတယ်။တစ်ချိန်တည်းမှာ EC ဥရောပကော်မရှင်အဖွဲ့ဝင်တွေနေနဲ့လည်းဒီ EU ဥရောပသမ္မတထိပ်သီးဆွေးနွေးပွဲမတိုင်ခင်လေးမှာပဲဒီကိစ္စကိုဖြေရှင်းဖို့ဆွေးနွေးခဲ့ကြပါသေးတယ်။ဥရောပကော်မရှင်ရဲ့တရားမျှတရေးနဲ့လူခွင့်ဆိုင်ရာပြောခွင့်ရသူမီနာအန်ဒရီဗာကသတင်းချက်လက်ကာကွယ်ရေးဆိုတာဘယ်သူမှမစိုးရသင့်တဲ့အခွင့်အရေးဖြစ်တယ်ဒီကိစ္စအတွက် EU ဥရောပသမ္မဂတစ်ခုလုံးညီညီညွတ်ညွတ်နဲ့အမေရိကန်ကိုရင်ဆိုင်ဖြစ်ရှင်းဖို့လိုတယ် EU ရဲ့လွတ်လပ်ရေးကြီးညာစာတမ်းတောင်ဖြစ်နိုင်တယ်လို့ထုတ်ပြောခဲ့ပါတယ်မနေ့တုန်းကတော့အမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့ဂျာမနီဝန်ကြီးချုပ်မာကဲနဲ့ဖုန်းပြောရမှာအမေရိကန်အနေနဲ့အခုလိုခိုးနှားထောင်တာမရှိဘူးသူမရဲ့ဆက်သွယ်မှုတွေကိုစောင့်ကြည့်နေတာလည်းမရှိဘူးလို့ပြောခဲ့ပါတယ်ဒါပေမဲ့ဝန်ကြီးချုပ်မာကဲရဲ့ပြောရေးစကွင်းရသူကတော့သတင်းထုတ်ပြန်ပြီးပြောရမှာအခုလိုလုပ်ရမျိုးကိုဝန်ကြီးချုပ်အနေနဲ့လုံးဝလက်ခံမှာမဟုတ်ဘူးပြင်းပြင်းထန်ထန်ဆန့်ကျင်နေဆိုတာကိုသမ္မတအိုဘားမားကိုရှင်းရှင်းလင်းလင်းပြောခဲ့တယ်လို့ဆိုပါတယ်ဂျာမနီနိုင်ငံဆိုရှယ်ဒီမိုကရက်ပါတီခေါင်းဆောင်ဆစ်မာဂက်ဘရီယယ်ကလည်းဒီထောက်လန့်တာတကယ်ဖြစ်ခဲ့ရင် EU ဥရောပသမ္မဂအနေနဲ့အမေရိကန်နဲ့အနာဂတ်ကုန်သွယ်မှုစာချုပ်တွေဆက်လုပ်ဖို့စဉ်းစားခတ်သွားနိုင်တယ်လို့ဆိုပါတယ်